မြန်မာရေဘေးတင်ဒေသတွေရဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေဖြစ်တဲ့စိုက်ပျိုးရေးနဲ့စားနပ်ရိက္ခာဖူလုံရေးအတွက်ရေရှည်အစီအစဉ်ချမှတ်နိုင်ဖို့ကုလသမဂ္ဂစားနပ်ရိက္ခာအစီအစဉ်ကဦးဆောင်ပြီးစက်တင်ဘာလကစလို့ကွင်းစင်းလေလာဆန်းစစ်မှုတွေလှုပ်ဆောင်တော့မယ်လို့သိရပါတယ်။ရေဘေးတင်ခဲ့ရတဲ့ပြည်နယ်နဲ့တိုင်းတွေမှာWFP အနေနဲ့စားနပ်ရိက္ခာအကူအညီတွေဘယ်လိုပေးနေတယ
ရိတ်ခါတွေထောက်ပံ့ပေးနေရမှာမြေပြိုမှုကြောင့်လမ်းမဆက်သွေးရိတ်ခက်ခဲတဲ့နေရာတွေအထိခြေလင်းခရီးနဲ့အကူအညီပေးခဲ့တယ်လို့ဆိုပါတယ် WFP ရဲ့အကူအညီတွေကိုပြည်ရင်းလေကြောင်းလိုင်းတွေအစိုးရရဲ့ရဟယင်တွေကတစဉ်ရေပေးသင့်ဒေတာတွေကိုပို့ဆောင်ပေးနေခဲ့တာပါဩဂုတ်လလယ်ပိုင်းကလေးကမိုးတဲထံမှုကြောင့်မြန်မာနိုင်ငံပြည်နယ်နဲ့တိုင်းဆက်တခုမှာရေကြီးရေလျှံမှုတွေဖြစ်ပြီးမြန်မာပြည်သူနှစ်တန်းနီးပါးသဘာဝဘေးအန္တရာယ်တွေခံစားခဲ့ရပါတယ်။အခြေခံဆောက်အုံတွေ၊ကျောင်းနဲ့ဆေးရုံစေခန်းတွေအပြင်လမ်းတံတားတွေပါကျိုးပျက်ခဲ့တာကြောင့်အကူအညီပေးမဲ့သူတွေအတွက်လည်းအခက်အခဲတွေနဲ့တွေ့ကြုံခဲ့ရတာပါ။ WFP အနေနဲ့ကတော့မြန်မာအစိုးရရဲ့အကူအညီတွေနဲ့ရေဘေးတန်ခံခဲ့ရတဲ့နေရာတွေကိုအခြေခံလိုအပ်ချက်ဖြစ်တဲ့စားနပ်ရိက္ခာတွေကိုအလင်းအမြန်ပို့ဝေးနိုင်ခဲ့တယ်လို့ WFP ကဆိုပါတယ်။ရေပေးသင့်ပြည်သူတွေရဲ့ပြန်လည်နလန်ထူရေးရေရှိအစီအစဉ်အတွက် WFP အနေနဲ့ဘာတွေလုပ်ပေးနေသလဲဆိုတဲ့မေးမြန်းချက်ကိုတော့ WFP ဌာနကိုယ်စားလှယ် Mr. Dom Scapelli က VOA ကိုခုလိုပြောပါတယ်။
Yes, together with the government and FAO, the Food and Agriculture Organization,
မြန်မာစုရောင်းနဲ့ဆွေးနွေးဆိုင်ပြူရေးဖွဲ့ FAO တို့ပူးပေါင်းပြီးတော့စက်တင်ဘာလဇန်တိုင်းမှာအသေးစိတ်ကြတဲ့ကွန်ဆင်ဆစ်ဆွေးမှုတွေလုပ်သွားမှာပါ။ရေဘေးတံခံခဲ့ရသူတွေအတွက် WFP ကအကူအညီတွေကိုရေလိုပုံစံမျိုးနဲ့ပေးရနေတယ်လို့ပဲရာမြူတွေဆုံးရှုံးသွားတဲ့သူတွေအတွက်2016အထိအကူအညီတွေလိုနေတဲ့သူတွေလည်းရှိနေမှာပါဒီနေရာမှာစံတဲ့ရိက္ခာတွေကိုအလကားထုတ်ပေးနေတာမျိုးမဟုတ်တော့ဘဲနဲ့လန်ဒရာတွေရေကာတာတွေငါးကန်တိဆောက်တာတွေအတွက်လိုအားကပေးခြင်းအဖြစ်သူတို့တွေဝင်ငွေရှာနိုင်လာပြီးတော့သူတို့ရဲ့ဘဝပြန်လည်ရည်တည်နိုင်ဖို့ကူညီသွားမှာပါတနင်္ဂနွေလုံးတိုင်းတာနဲ့ပြန်လည်နံနံထူရေးအစီအစဉ်တွေကိုအစိုးရကစက်တင်ဘာမှာရေးဆွဲမယ်လို့ကျွန်တော်ထင်ပါတယ်အစိုးရရဲ့အစီအစဉ်စာအဆုံးတတ်နိုင်ရေးအတွက် WFP ကကူညီသွားမှာပ
ါ WFP ရဲ့စာနာရိတ်ခအကူအညီထဲမှာဆန်ပဲစာသုံးစီနဲ့စာအပြင်လူတချို့အတွက်တပတ်စာအာဟာရဘစ်ကစ်တွေကိုလည်းထောက်ပံ့ပေးနေတာပါရေဘေးကယ်ဆယ်ရေးလုပ်ငန်းတွေကို2016ဇူလိုင်လအထိလုပ်ကိုင်သွားဖို့ခန့်မှန်းထားတယ်လို့လည်းဆိုပါတယ်မြန်မာရေဘေးဒုက္ခသည်တွေအတွက်ရန်ပုံငွေအမေရိကန်ဒေါ်လာ12တန်းခွဲလောက်အရေးပေါ်လိုအပ်နေတယ်လို့ဆိုပါတယ် AR တိုင်းနဲ့ရခိုင်ပြည်နယ်ထဲကရေဘေးသင့်ပြည်သူတွေထဲမှာအကူအညီလုံးဝမရတဲ့သူတွေလည်းရှိနေသေးပါ။အေရီတိုင်းတွင်မှာအစိုးရကရောပုဂ္ဂလိကပိုင်းတွေကပါကယ်ဆယ်ရေးလုပ်ငန်းတွေကိုလှုပ်ဆောင်နေတယ်လို့နိုင်ငံတကာနဲ့အရက်ဖက်အဖွဲ့အစည်းတွေထံကအကူအညီတွေရနေပေမဲ့လည်းလိုအပ်ချက်တွေကတော့ရှိနေသေးပါ။လူတွေလိုပဲရေပေးသင့်လုံးအစာရေစာပြက်လက်နေတဲ့တရိတ်ဆန်တွေအတွက်ကိုရော WFP ရဲ့မိဖက်အဖွဲ့အစည်းဖြစ်တဲ့ Sweden စိုက်ပျိုးရေးအဖွဲ့အစည်း SAO ကမြန်မာစိုက်ပျိုးရေးဝန်ကြီးဌာနနဲ့ပူးပေါင်းပြီးကျဲနွားနဲ့စိတ်လိုလေယာသုံးတရိတ်ဆန်တွေအတွက်အစာတွေထောက်ပံ့ပေးနေတယ်လို့ Mr. Scapelli က VOA ကိုပြောပါရယ် WFP အကူအညီတွေအတွက်အမေရိကန်နိုင်ငံကအထူးအကူအညီပေးနေတဲ့နိုင်ငံလည်းဖြစ်တယ်လို့သူကဆိုပါရယ
် The United States government was very generous once again they are
အမေရိကန်ပြည်သူကရေဘေးသင့်ပြည်သူတွေအတွက် WFP ကိုထောက်ပံ့ကူညီပေးနေတဲ့နံပါတ်1အလှရှင်ပါရေဘေးကယ်ဆယ်ရေးအတွက်ဆိုပြီးတော့နောက်ထပ်အမေရိကန်ဒေါ်လာ3တန်းရရရထည့်ဝင်ပါတယ် WFP ကိုပေးနေတဲ့အလူရှင်နိုင်ငံတွေကတော့အများကြီးပါပဲ
AIDS ယောဂရှင်တွေနဲ့ TB လူနာတွေအတွက်ကိုလည်းရိတ်ခါထောက်ပံ့ပေးနေတဲ့ WFP ဟာရေပေးသင့်ပြည်သူတွေကိုဦးစားပေးကူညီနေရတာကြောင့်လူနာတွေကိုရိတ်ခါထောက်ပံ့ပေးတဲ့အစီအစဉ်ကိုခဏရည်နာထားမယ်လို့ဆိုပါတယ်ကချင်ရှမ်းနယ်ရခိုင်ပြည်နယ်ဘက်ကနေရဆွန့်ခွာထွက်ပြေးနေသူတွေကိုပေးနေတဲ့စာနာရိတ်ခါထဲမှာဆံကလွှဲရင်ကျန်းသာတွေကိုလည်းယာယီရည်နာထားမယ်လို့ပြောပါတယ်ရှင်းပြန်ကြလာတဲ့ပြည်နယ်နဲ့တိုင်းဒေသကြီးဆက်တခုတို့မှာပြန်လည်ထူထောင်ရေးလုပ်ငန်းတွေစတင်နေပါပြီ။ဒါပေမဲ့ကျေးလက်ဒေသတွေကရွှွန်ဖုံးသွားတဲ့လေယာဉ်မြေတွေနဲ့ကျေးရွာတွေပြန်လည်ထူထောင်ရေးကတော့အခက်တွေ့နေဆဲဖြစ်ပါတယ်။ရေလွှမ်းသွားတဲ့လေယာဉ်မြေတွေမှာစပားပြန်ဆိုင်ဖို့နဲ့မြို့စပားတွေရဖို့ကလည်းအရေးတကြီးလိုအပ်နေတာပါ။ WFP အနေနဲ့ငတ်မုတ်ခေါင်းမမှုတက်ဖြတ်ရေးအတွက်လူသားချင်းစာနာမှုဆိုင်ရာအကြီးဆုံးအေဂျင်စီဖြစ်ပြီးအရေးပေါ်ကာလမှာစာနာရိတ်ခါထောက်ပံ့ခြင်းအာဟာရပြည့်ဝစေဖို့ထောက်ပံ့ခြင်းအပြင်ဘေးအန္တရာယ်ခံနိုင်မှုမြင့်တက်လာစေဖို့အတွက်ပြည်သူလူထုနဲ့ပူးပေါင်းဆောင်ရွက်နေတဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်။ကုလသမဂ္ဂစာနာရိတ်ခါအစီအစဉ်ဟာနိုင်ငံပေါင်း85နိုင်ငံမှာလူဦးရေတန်း80နီးပါးကိုနှစ်စဉ်အကူအညီပေးနေတဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်ရှင်။